အင်းချင်းငါနိုင်ငံသားမှာမြန်မာနိုင်ငံအနေနဲ့ခရီးသွားလုပ်ငန်းကုန်သွယ်ရေးနဲ့စိုက်ပျိုးရေးထွက်ကုန်တွေပုံမတင်ပို့နိုင်ရေးစတဲ့ကဏ္ဍတွေကိုအလေးထားဆောင်ရွက်သွားဖို့လိုတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်နေပြီးတော့မှနှစ်ရက်တာကျင်းပနေတဲ့ဒေတာတွင်ဖွံ့ဖြိုးမှုဆိုင်ရာထိပ်သီးဆွေးနွေးပွဲတွေဖြစ်တဲ့ CLMV နဲ့ SMAS ရဲ့ညီလာခံတွေအပြီးမှာလည်းအခုလိုပြောကြားသွားတာပါကိုညံဝင်းအောင်ကစုံစမ်းမေးမြန်းထားပါရဲ့ရှင်
ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်၄နိုင်ငံပါဝင်တဲ့9ကြိမ်မြောက် CLMV ထိပ်သီးဆွေးနွေးပွဲကိုဇွန်လ22ရက်တနင်္လာနေ့ကနေပြည်တော်မှာကျင်းပခဲ့တာဖြစ်ပြီးအာဆီယံအဖွဲ့အတွင်းအခြားနိုင်ငံတွေနဲ့ဒီ၄နိုင်ငံကြားဖွံ့ဖြိုးမှုကွာဟနေတာကိုလျှော့ချနိုင်ဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတဲ့အကြောင်းတွေဆွေးနွေးကြပါတယ်အဲ့ဒီဆွေးနွေးပွဲရဲ့နောက်ဆက်တွဲအဖြစ် CLMV ၄နိုင်ငံနဲ့ပထဝီအနေအထားရဆက်ဆက်နေတဲ့ထိုင်းနိုင်ငံထပ်မံပါဝင်တဲ့ AGMEC ကAOD၆ပြားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာလုပ်ငန်းအစီအစဉ်ရဲ့၆ကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုနေပြည်တော်မှာဒီကနေ့ကျင်းပခဲ့ပါတယ်။ဆွေးနွေးပွဲအပြီး AGMEC ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရပြည်ညာရေးဝန်ကြီးဦးရဲထွတ်ကဒါနဲ့ပတ်သက်လို့အခုလိုပြောပါတယ်။
အဓိကတော့ဗျာCLMVနဲ့ဒီAOD၆ပြားမဲခေါင်ရဲ့ရည်ရွယ်ချက်ကတော့စီးပွားရေးခန္ဓာပေါ့။ CLMV ကအာဆီယံနိုင်ငံတွေမှာပုံမျိုးမှုနောက်ကျနေတဲ့နိုင်ငံတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအမိလိုက်ဖို့အတွက်၄နိုင်ငံပေါင်းပြီးတော့ပူးပေါင်းဆောင်ရွက်တယ်။ပြီးရင်AOD၆ပြားနဲ့ချိန်တယ်ဆိုတာကဒီကျွန်တော်တို့၅နိုင်ငံလုံးကပထဝီအနေထားရကျွန်တော်တို့ကဆက်ဆက်နေတာပေါ့။ဒါမှမဟုတ်ပူးပေါင်းဆောင်မှုအဓိကကတော့ပြီးဝိုင်းကဏ္ဍပူးပေါင်းဆောင်ရွက်တယ်။အဲလေးထားပြီးပြောတာကတ ဲ့နိုင်ငံတွေနဲ့သူတို့ရဲ့အတွေ့အကြုံတွေမျှပြီးတော့ဖလှယ်ဖို့နောက်တစ်ခါဒီတင်နန်းတွေပို့ပြီးတော့ပေးဖို့ဒီလိုကိစ္စမျိုးတွေအဓိကထားပြီးတော့ဆွေးနွေးကြပ
ါနိုင်ငံပေါင်း၅နိုင်ငံပါဝင်တဲ့ ECMAS အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့နေဆက်စည်းဝါးရေးစုံတွေမှာစည်းဝါးရေးအဆောက်အအုံတွေတိုးမြင့်ဆောက်လုပ်ရေးပါဝင်တယ်လို့နေဆက်ဖြတ်ကျော်ပြီးလျှက်စစ်ဓာအားပေးလိုင်းတွေတိုးမြင့်တည်ဆောက်ရေးတွေမှာဘယ်လိုလက်တွဲဆောင်ရွက်သွားကြမလဲဆိုတာလည်းပါဝင်ပါတယ်ဒါအပြင်လမ်းပန်းဆက်သွယ်မှုပိုကောင်းလာအောင်တိုးချဲ့ဆောင်ရွက်ဖို့ကမ္ဘာလက်ခီးသွွားကဏ္ဍမှာပူးပေါင်းဆောင်ရွက်သွားဖို့နဲ့စိုက်ပျိုးရေးကဏ္ဍတွေမှာလေယာထွက်ကုန်တွေအပြန်အလှန်တင်ဖို့သွားရေးလူသားအရင်းအမြစ်အားကောင်းလာအောင်လှုပ်ဆောင်ရေးကူးစက်ရောဂါတားဆီးရေးနဲ့တဘာဝပအဝန်ကျင်ထိန်းသိမ်းရေးတွေမှာပူးပေါင်းဆောင်ရွက်သွားရေးတွေပါဝင်လာတွေ့ရပါတယ်မြန်မာနိုင်ငံအတွက်တော့ကမ္ဘာလက်ခီးသွွားလုပ်ငန်းနဲ့စိုက်ပျိုးရေးထွက်ကုန်တွေတင်ဖို့နိုင်ရေးမှာပူပြီးလှုပ်ဆောင်နိုင်တာရှိကြောင်းဝန်ကြီးဦးရဲ့ထွက်ကပြောပါတယ
်အထူးအနေနဲ့ဗီယက်နမ်ရဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ထိုင်းရဲ့မြန်မာရဲ့ဆက်ဆက်နေတယ်အခုချိန်မှာဆိုရင်ဥမာကျွန်တော်တို့နဲ့ထိုင်းနိုင်ငံကြားမှာဆိုရင်အဲချစ်ချီတရားရှိတယ်လာအိုမှာချစ်ချီတရားရှိတယ်ဗီယက်နမ်နဲ့လာအိုကြားမှာဆက်သွယ်မှုလမ်းကြောင်းတွေရှိတယ်အဲ့အခုကျွန်တော်တို့ကလုပ်နေတာကအဲ့ဒီလမ်းကြောင်းတွေကနေဒီမှာကုန်သွယ်မှုတွေကိုပို့ပြီးတော့များများသားသားလုပ်နိုင်ဖို့နောက်တစ်ခါကမ္ဘာလက်ခီးသွွားလုပ်ငန်းတိုးတက်ဖို့ဆိုရင် single visa ပေါ့နော်တနေငံမှာ visa ရရင်တဲနိုင်ငံတွေအားလုံးသွားနိုင်ဖို့နောက်တစ်ခါအကောက်ကွန်ဆိုင်ရာလုံထုံးလုံနည်းတွေကအဲ့ဒီနေဆက်ဂိတ်တွေမှာတပြေးညီဖြစ်ဖို့ဒီလိုဟာမျိုးတွေကိုကျွန်တော်လုပ်နေနောက်တစ်ခုကတော့ကျွန်တော်ဂျန်တဲ့၄နိုင်ငံကစိုက်ပျိုးရေးအဓိကနိုင်ငံတွေဖြစ်နေတယ်ထိုင်းကလည်းစိုက်ပျိုးရေးအဓိကဖြစ်တယ်ကြောင့်မို့ကျွန်တော်တို့ရဲ့စိုက်ပျိုးရေးပို့ကုန်တွေကိုဒီကွက်ချက်ထင်နိုင်ဖို့ဒီလိုဟာမျိုးတွေကိုပေါင်းပြီးတော့လုပ်နေတာအကျွန်တော်ဒီသာတွင်းမှာအာဆီယံကလုပ်နေတဲ့စီးပွားရေးစင်ကြံတွေရှိတယ်ပေါ့နော်အဲ့ဒီအိုင်နဲ့ချိတ်ဆက်ပြီးလုပ်ဖို့ဒီလိုမျိုးစဉ်းစားကြတာပေါ့
တရားဝင်ကြောက်ဖျားမဲကောင်ဒေသတွင်းဖွံ့ဖြိုးမှု ECMAS ထိပ်သီးဆွေးနွေးပွဲကို2013ခုနှစ်တုန်းကပုဂံမြို့မှာပထမအဦးဆုံးအကြိမ်ကျင်းပခဲ့ပြီးပုဂံကြီးညာစာရန်တစ်ဆောင်ထွက်ခဲ့ပါတယ်မြန်မာနိုင်ငံအပအဝင်နိုင်ငံပေါင်း၄နိုင်ငံပါတဲ့ CLMV နိုင်ငံတွေကြားဖွံ့ဖြိုးရေးကွာဟမှုရှော့ချနိုင်ဖို့ကြိုးစားနေတာကြောင့်မြန်မာနိုင်ငံအနေနဲ့ဘယ်အတိုင်းဓာတ်ဒီဆောင်ရွက်နိုင်ခဲ့တယ်လဲဆိုတဲ့အချက်ပေါ်ဝန်ကြီးဦးရဲ့ထုတ်ကအခုလိုရှင်းပြပါတယ
်အကင်းကနန်းဒေတာအတိကျတော့အလို့သားစီမံကိန်းဌာနမှာပဲရှိမှာပေါ့ဗျာကျွန်တော်ကရေဘူးအားကိုတော့ပြောနိုင်တာကတော့ကျွန်တော်တို့ CNV ရောတရားဝင်6ဖျားရောမှာကျွန်တော်ပါဝင်ဆောင်ရွက်တဲ့အတွက်ကြောင့်မလို့အာဆီယံတစ်ခုတည်းသောစီးပွားရေးအတိုင်းအဝန် AEC အတွက်ကျွန်တော်ပြင်ဆင်စရာရှိတာဒီပြင်ဆင်နေနေမှာအများကြီးအထောက်အကူပြုတယ်နောက်တစ်ခါအထူးသဖြင့်မကုန်စည်ပြပွဲလို့ဟာမျိုးဆိုကျွန်တော်နိုင်ငံတွေကြားထဲမှာအပြန်လာအများကြီးလုပ်နိုင်လို့ဈေးကွက်တွေကျနိုင်ခဲ့တယ်လို့တော့ပြောနိုင်ပါတယ်
ECMAS အဖွဲ့ထဲမှာပါတဲ့ထိုင်းနိုင်ငံကတော့အခြားလေးနိုင်ငံနဲ့ဆက်ဆံရမှာထိုင်းနိုင်ငံရဲ့လုံထုံးလုံနီစီးမင်းတွေကိုလိုင်လျောညီထွေမှုရှိအောင်နဲ့ကွာဟချက်တွေနည်းသွားအောင်လှုပ်ဆောင်နိုင်တာတွေရှိတယ်လို့ထိုင်းစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးချန်အိုချာကနေပြည်တော်ဆွေးနွေးပွဲမှာပြောသွားပါတယ်ဒါဟာအာဆီယံစီးပွားရေးအတိုင်းအဝန်တည်ထောင်နိုင်ဖို့ကြိုးပမ်းနေတာကိုအထောက်အကူဖြစ်စေတယ်လို့သူကပြောသွားပါတယ်ခင်ဗျာ